မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရည်အနေနဲ့ပဲလိုပါတော့တယ်။ဒီလာမယ့်အထွေထွေရွေးကောက်ပွဲကြီးအတွင်းမှာအထူးသဖြင့်တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအတွင်းမျက်များတတလွတ်လွတ်လပ်လပ်ငြင်းငြင်းကြံကြံမဲပေးနိုင်ကြပါပါလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတိုင်းရင်းသားကောင်းဆောင်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုVOA ကတင်ပြသွားမှာပဲ။ဒီနေ့တော့ထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်ရှိနေတဲ့ဘိုးအဖွဲ့ရဲ့ကောင်းဆောင်ဦးခွန်မြင့်ထွန်းကိုကျွန်တော် Skype ပါနေဆက်သွယ်မေးမြန်းထားပါတယ်။
ကျွန်တော်တို့ပိုးဒေတာလို့ဆိုတဲ့နေရာမှာကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပိုးကုန်ပါအချုပ်ခွင့်ရဒေတာမှာလည်းဒီပိုးအဖွဲ့တွေနဲ့ပြိုင်ပွဲရှိတယ်လို့ကျွန်တော်တို့မွန်ပြည်နယ်ကရင်ပြည်နယ်ဘက်မှာလည်းပဲပိုးအဖွဲ့တွေနေနဲ့ဒါပြိုင်ပွဲရှိပါတယ်ပိုးဒေတာလို့ပြောရင်တော့ဒီမွန်ပြည်နယ်ကရင်ပြည်နယ်မှာရှိတဲ့နောက်တစ်ခါကျွန်တော်ပိုးတိုင်းစီရဲ့ကြီးမှာရှိတဲ့အခြေအနေတွေလည်းဒါပြောဖို့လိုတယ်ကျွန်တော်မြင်ပါတယ်ဒီကောင်ကဖြစ်တော့ဒီပိုးကုန်ပါအချုပ်ခွင့်ရဒေတာတွေမှာတော့ကျွန်တော်အမြင်ပါတော့ရွေးကောက်ပွဲမှာဒီစုံတရားတော့ခွင့်ရတတ်တာကျင်းနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒါဆိုရင်လက်ရှိချင်းနေနေသားမှာလက်နက်ကင်အဖွဲ့စည်းတွေပို့ဒေတာတွေမှာရှိကြပြီလေ။ဒီလက်နက်ကင်အဖွဲ့စည်းတွေကနေပြီးတော့မှလူကြီးပေါ်မှာချိန်ချောက်တဲ့အနိုင်ကျင်းနေဆိုတဲ့ဟာကြီးတွေကတော့အစုအဖွဲ့လိုက်တဝန်ချင်းနေနဲ့ဖြစ်စေအုပ်စုနေနဲ့ဖြစ်စေဆောင်ရွက်တာတွေကြီးရှိကောင်းရှိနိုင်ပြီလေ။ဟုတ်သက်ဆိုင်ရာအဖွဲ့စည်းတွေကတော့သူတို့ဒီအဖွဲ့စည်းရဲ့မူတဘောထားအနေနဲ့ထုတ်ပြန်ပြီးတော့မှရုပ်ောက်ပွဲတောက်ဆက်တာတွေတော့မရှိပါဘူး။ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဦးခွန်မြင့်ထွန်းတို့အဖွဲ့အနေနဲ့ကတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကမှနိုင်ငံလုံးဆိုင်ရာအပြည့်အခက်ရစေးသဘောတူညီချက်ထဲမှာလက်မှတ်ထိုးခဲ့တဲ့အဖွဲ့ရှစ်ဖွဲ့ထဲမှာပါတယ်ဆိုပေမဲ့ဒီရွေးကောက်ပွဲမှာတော့တစုံတရာပါဝင်နိုင်ခြင်းမရှိသေးဘူးပေါ့နော်အဲ့တော့အခုရွေးကောက်ပွဲမှာပါဝင်ကြမဲ့မှတ်ပုံတင်ထားတဲ့ပါတီတွေအဖွဲ့အစည်းတွေအပေါ်နဲ့မှာဘယ်လိုသဘောထားရှိလဲဘယ်လိုပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လဲခင်ဗျာအထူးသဖြင့်ပို့ပိုးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့
အရင်ဆုံးကျွန်တော်တို့ပို့မြေသားလေးမဲ့ဖွဲ့ချုပ်ရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သဘောထားကိုကြည့်ကြည့်ကြည့်ပါကျွန်တော်တို့ကတော့ဒီရွေးကောက်ပွဲဆိုတာဟာအာဏာကိုတနက်ပြောင်းကနေပြီးတော့ယူတာမဟုတ်ဘူးလူထုဆန္ဒကနေပြီးတော့ရယူတာဖြစ်တယ်။ဒါကြောင့်ဒီဒီမိုကရေစီပေါ်ထွန်းဖို့အတွက်ကျွန်တော်တို့ရွေးကောက်ပွဲကိုတံပိုးထားတယ်။ကျွန်တော်တို့အနေနဲ့ဘယ်သူကမှကျွန်တော်တို့ဒါထောက်ခံတယ်ကန့်ကွက်တယ်ဆိုတာကိုကျွန်တော်တို့အနေနဲ့ဒါမူသဘောထားမရှိဘူး။ဒီလူလူတို့ကရွေးချယ်လာတဲ့လူကျွန်တော်တို့ကလည်းလက်ခံပေးမှာဖြစ်တယ်။ကျွန်တော်တို့အဖွဲ့ဝင်တွေတပ်ဖွဲ့ဝင်တွေတပ်ဖို့တပ်သားတွေအနေနဲ့မိမိကြိုက်နှစ်တဲ့သူကိုမဲပေးခွင့်ရရင်မဲပေးလို့ရတယ်။သို့တော်လည်းပဲအဲ့ဒီသူတွေအတွက်ကိုတော့လိုက်လံပြီးတော့မဲဆွယ်စည်းရုံးတာမျိုးမလုပ်ဖို့တော့ဒါကျွန်တော်တို့ဒါရှင်းကြားထားပါတယ်ကျွန်တော်တို့ဖွဲ့တာပေါ်တာဖြစ်ပ
ါဒီရွေးကောက်ပွဲမှာအထူးသဖြင့်ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာပေါ့နော်ပိုးအဖွဲ့တွေရဲ့ရှင်ပြိုင်နိုင်မှုအနေထားကဘယ်လိုရှိလဲလို့ခင်ဗျာအထူးသဖြင့်အခုလက်ရှိအာဏာရပါတီရောဒါမှမဟုတ်လို့ရှိရင်အခုအဓိကအတိုက်ခံပါတီကြီးလို့ဖြစ်နေတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရေးနဲ့ရှင်ပြိုင်တဲ့နေရာမှာရောပေါ့နော်ဒီပိုးတိုင်းရင်းသားကိုယ်စားလှယ်တွေရဲ့အခြေအနေကဘယ်လိုရှိတယ်လဲခင်ဗျာ
ပိုးတိုင်းတိုင်းရဲ့အခြေအခုကျွန်တော်တို့ဒီပိုးမျိုးသားအဖွဲ့ချုပ်ရဲ့နာကကြီးဦးအောင်ခန်းစီပိုးတိုင်းကျွန်တော်တရားဝင်တရားကျောက်ပေါ့လေဒါစီယုံရေးကိုပိုးမျိုးသားအဖွဲ့ချုပ်ချုပ်ကိုလိုက်ပြီးတော့စီယုံကျင်းနေတာလည်းရှိပါနောက်တစ်ခုကတော့ကျွန်တော်တို့ပိုးမျိုးသားနိုင်ငံရေးပါတီကနှစ်ခုရှိပါတယ်တစ်ခုကတော့ဒီနာကကြီးဦးအောင်ခန်းဒီဖောင်တဲ့ PM ကိုပိုးမျိုးသားအဖွဲ့ချုပ်ဖြစ်ပြီးတော့နောက်တစ်ခုကတော့ပြည်တော်စုပိုးမျိုးသားအဖွဲ့ချုပ်ပါမဖြစ်ပါဒါပိုးမှာပါတီနှစ်ခုရှိပါဒီရည်ပိုးကိုပဲအချုပ်ခွင့်ရဒေတာမှာကျွန်တော်တို့ရှမ်းကဆို SNDP နဲ့ SNLD ကြားပြီးတော့ကြားကောင်းပါတီရည်ပိုးကိုပဲအချုပ်ခွင့်ရဒေတာနဲ့ဒီတောင်ကြီးလို့ဆိုပေါ့ပိုးတွေအများစုတွေ့ထိုင်တဲ့နေရာတွေမှာဝင်ကြိုင်နိုင်ရှိပါပြီးတော့ကျွန်တော်တို့ဒီအသေးစားနေမျိုးစီဆွဲထုတ်လည်းဝင်ကြိုင်တာရှိပါဒါပေမဲ့လို့ဒီပိုးကိုပဲအချုပ်ခွင့်ရဒေတာသုံးမျိုးနဲ့မှာအဲကြမ်းခိုင်ရေးပါတီကမကြိုင်ပါဘူးအပြိုင်မဲနဲ့ဒီပိုးမျိုးသားအဖွဲ့ချုပ်ကမှမိတ်လောက်ထားတယ်ဆိုအတူရပါ
အဲ့တော့ဒီအဓိကရှင်ပြိုင်ရမှာဒါဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်နဲ့ရှင်ပြိုင်ရမယ့်သဘောဖြစ်နေတာပေါ့ဟိုနောက်ကြားယူပါတီလည်းပါတာပေါ့
ဟုတ်ကဲ့ဒီရှမ်းပါတီတွေနဲ့နောက်တစ်ခါပိုးအိုးကနှစ်ပါတီပေါ့လေပိုးအိုးကတော့ပါမဖားနဲ့ပြင်းရုံနဲ့နှစ်ပါတီရှိတယ်ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိတာလေအဲသူတို့ကပြိုင်ကြရမှာပေါ့
ဒေတာတွင်းမှာအားပေးမှုအခြေအနေတွေကရောဘယ်လိုမြင်ကြလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲနဲ့ကပိုးဒေတာအတွင်းမှာတော့ကျွန်တော်တို့ပွာချမှုတွေရှိတယ်2010လုံးကတော့ကြံ့ခိုင်ရေးပါတီနဲ့ PNO နဲ့မဟာမိတ်ဖွဲ့ထားတဲ့အပေါ်မှာမူတည်ပြီးတော့နောက်တစ်ခါဒီနောက်2010တော့အခုလိုရွေးကောက်ပွဲမှာများများဆဆဝင်ရောက်ရှင်းပြန်ကြလည်းမရှိတဲ့အတွက်ပိုးဒေတာတွေမှာ2010တော့ရွေးကောက်ပွဲရယ်လို့ပြည်သူတွေရှိခဲ့ပါလားရှင်ဟိုအပြိုင်မရှိခဲ့ဘူးပေါ့အခုကတော့ကျွန်တော်တို့အခုမြင်ခဲ့ရတဲ့ဒီချင်းမိုင်မလာခဲ့ပါဘူးပဲကျွန်တော်တို့ဒီပိုးဒေတာအတွင်းမှာပါတီအစည်းအဝေးနဲ့အပြိုင်ဆိုင်မဲဆွယ်စည်းရုံးတာတွေကျွန်တော်တို့ဒါအောင်တော့တွေ့ရပါတယ်တော်တော်လေးကိုအင်တိုင်းအားတိုင်းနဲ့ပေါ့လေအဲ့ဒါကိုဆောင်ရွက်နေကြတာတွေ့ပါတယ်ကြောင့်မလို့ကျွန်တော်တို့အခုနေ့ခါမှာဒီကွာတော့နိုင်ပါပဲဆိုတဲ့ဟာမျိုးကျွန်တော်တစ်ပြီးပြောဖို့ကတော့အတော်လေးခက်ပါတယ်
โอเคอู้ขมิ้นท้วนอนีเนี่ยแหละตึ่งไม่จาได้กันคาล่าตรงก็เว้ยญาติနိုင်ငံมาရှိတယ်ยุคောက်ป่วยคอมมิชั่นဥက္ကဋ္ဌเนี่ยတွေ့แก่ดูจาပြီးอ่ะပါတယ်အဲ့ဒါเนี่ยပတ်သက်ပြီးတော့ဘာတွေเนี่ยပြောခဲ့တယ်လဲဘာတွေเนี่ยအဆိုပြုခဲ့လဲဆိုတာလေးနည်းနည်းလေးပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီတွေ့စဉ်လုံးကတော့ကျွန်တော်တို့ RCSS ရဲ့အကြံပေးပုံကိုဖြစ်တဲ့ဟိုစက်ခေးဆိုင်ဒါလည်းပဲဒီချမ်းကြီးတွေမှာပေါ့လေချမ်းကြီးတောက်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့ဒီအခြေအနေတွေမှာဒီ access တွေကတို့ဒီဝေယားနောက်ဆက်တွေဟိုလောက်ကိုမရှိတဲ့အကြောင်းပါဝင်တယ်ဒါတွေကတွေ့ကြတာလည်းရှိတာဒီကျွန်တော်အနေနဲ့ကတော့ကျွန်တော်ဆက်တန်ခဲ့တဲ့အတွေ့အကြုံရဒီ Wake Up Web Commission ဥက္ကဋ္ဌဦးတင်အေးကိုကျွန်တော်အနေနဲ့အချက်၃ချက်အကြီးကြားထားပြီးပြပြကြပါပထမတစ်ချက်ကတော့ကျွန်တော်တို့1990တွေ Wake Up ပွဲကြီးကလွတ်လပ်ပြီးတရားမျှတခဲ့အဲ့ဒါဘာကြောင့်လဲဆိုရင်ဘုရုပ်ကြီးစောမောဥဆောင်တဲ့တပ်မတော်ဟာအဲ့ဒီ90ခုနှစ်ရွေးကောက်ပွဲတုန်းကချက်တူချက်မှန်ကန်ခဲ့တဲ့တဦးချင်းလိုက်ဖြစ်စီအစုဖွဲ့လိုက်ဖြစ်စီဗက်လိုက်ဖြစ်စီရှိခဲ့ပြီပဲလို့တပ်မတော်တစ်ခုလုံးနေနေရတော့ရွေးကောက်ပွဲမှာဒါတတ်တတ်ရှင်းရှင်းနဲ့ကြားနေပြီးတော့ရက်တည်ပြီးခဲ့တယ်။အဲ့ဒါကြောင့်မို့လဲ90ခုနှစ်ရွေးကောက်ပွဲကြီးကလွတ်လပ်တန့်ရှင်းခဲ့တယ်။အခုကျွန်တော်တို့ဘုရုပ်ကြီးမင်းအောင်လိုင်ကလည်းပဲဒါနဲ့နဲ့ချိန်ချောက်တာမျိုးတွေရွေးကောက်ပွဲမှာမဖြစ်စေရဘူးလို့ပြည်ပြည်သားတွေကျွန်တော်ဒီချက်ကိုတော့ကျွန်တော်အားရတယ်။ဒါကြောင့်တပ်မတော်အနေနဲ့ဒီကနေ့ရွေးကောက်ပွဲမှာ90တုံးကလိုပဲတမန်ရှင်ရှင်ကြီးဒီကိုဒီချက်ကျွန်တော်တို့တအားကြည့်ကြပါနောက်တစ်ချက်ကတော့ဒီရွေးကောက်ပွဲကြီးလွတ်လပ်တန့်ရှင်ဖို့အတွက်ဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲကိုတံပိုးထားရတယ်လွတ်လပ်တန့်ရှင်ဖို့အတွက်ကျွန်တော်တို့ကူညီဆောင်ရွက်ပေးနိုင်မယ့်ကိစ္စတွေလည်းကျွန်တော်ဝိုင်းကူညီဆောင်ရွက်ပေးမယ့်ကိစ္စကြောင့်ကျွန်တော်တအားပြောပါတယ်အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုရင်1990ပြည်ရွေးကောက်ပွဲပြီးသွားတဲ့အချိန်မှာဒီလူလူရဲ့ဆန္ဒကိုလက်ကွယ်ပြုပြီးတော့ကျွန်တော်တို့အကောင့်ထဲမှာပေါ်ခဲ့တဲ့အတွက်ရွေးကောက်ပွဲရလက်ကိုတိုးတက်မှုလုပ်နေနေဖြစ်ပေခဲ့တဲ့အတွက်ကျွန်တော်တို့တိုင်းပြည်ကဒုက္ခရောက်ခဲ့ရတယ်ဒီဘဝဒီချိန်တွေရောက်ခဲ့ရတာဖြစ်တယ်။ဒါကြောင့်မို့လို့ဒီ2015ရွေးကောက်ပွဲရလက်လွတ်လပ်တန့်ရှင်တဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ပြပါ။ပြီးရင်လွတ်လပ်တန့်ရှင်တဲ့ရွေးကောက်ပွဲနဲ့ပေါ်ထွက်လာတဲ့ရလက်ကိုလည်းအသိမှတ်ပြုဖို့အတွက်အကောင့်ထဲပေါ်ဖို့အတွက်ကိုကျွန်တော်တို့တအားတိုက်တွန်းနေတယ
်။ဟုတ်ကဲ့အဲ့တော့ဦးခွန်မြင့်ထွန်းက1990ရွေးကောက်ပွဲအကြောင်းတော်လေးပြောသွားတာကြားရပါတယ်။အဲ့တော့အဲ့ဒီ1990ရွေးကောက်ပွဲတုန်းကလည်းဦးခွန်မြင့်ထွန်းအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှကုစားပြုပြီးတော့တထုံမဲဆန္ဒနေကနေပြီးတော့အနိုင်ရရှိခဲ့ဘူးလေဆိုတော့ကျွန်တော်အမှတ်ရပါတယ်အဲ့တော့အခု2015ရွေးကောက်ပွဲမှာတော့ဝင်မပြိုင်နိုင်ဘူးပေါ့လေအဲ့တော့လာမယ့်ရွေးကောက်ပွဲတွေမှာအဲဝင်ပြိုင်နိုင်ဖို့အလားအလာတွေရောဘယ်လိုများစီစဉ်ထားသလဲခင်ဗျာအခုဆိုလို့ရှိရင်ဒီအပြစ်ခတ်ရစိလဲလက်မှတ်ရရေးထိုးထားပြီဆိုတော့
ဟုတ်ကဲ့ကျွန်တော်တို့ဒီဥပမျိုးသားလက်မှတ်ရေးအဖွဲ့ချုပ်ရဲ့အခေါင်းဆောင်ပြောင်းနေတယ်ပေါ့လေကျွန်တော်ဥအောင်မင်းစီရဲ့အပြစ်ခတ်ရစိစီးပြီးတဲ့ချိန်မှာကျွန်တော်တို့အချက်၃ချက် PNL ရဲ့နိုင်ငံရည်တိချက်၃ချက်ကိုတော့လက်မှတ်ရေးထိုးပေးခဲ့ပါတယ်။အဲ့ဒီအချက်တွေမှာတစ်ချက်ကတော့ကျွန်တော်တို့ပို့မြူသားလူမျိုးမှုတော်လှန်ရေးရာဒန်းတူရည်တူဖယ်ရယ်မှုနဲ့ပြည်တော်စုကိုထူထောင်နိုင်တဲ့အချိန်မှာကျွန်တော်တို့ရဲ့ပို့မြူသားလူမျိုးမှုတော်လှန်ရေးရာကြီးပြည့်စုံတယ်လို့ကျွန်တော်တို့ကိုယ်ရဲ့လက်မှတ်ရေးထိုးပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီကနေ့ဒီလိုပြစ်ခတ်ရစီစာချုပ်လက်မှတ်ရေးထိုးပြီးသွားတဲ့အချိန်မှာကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်အောင်ပြပသွားဖို့ရှိတယ်။နိုင်ငံရေးဆွေးနွေးပွဲရက်လက်များနဲ့ကျွန်တော်ဖယ်ရယ်ပြည်တော်စုကိုဒန်းဒီကြီးတို့ထူထောင်နိုင်တဲ့အချိန်အထိတော့ကျွန်တော်ရက်တည်ဆောင်ရရမယ်လို့ဆိုချက်ထားပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့လောလတ်မှာတော့ဒီယူကောက်ပွဲတွေမှာပါဝင်ရှင်ကြံဖို့တော့ဌာနမရှိသေးပါဘူး။သို့တော်လည်းကျင်းပသမျှယူကောက်ပွဲတွေကတော့ရင်းဒါလူလူရဲ့အာဏာကိုတရားမျှတစွာရယူတဲ့နည်းလမ်းဖြစ်တဲ့အတွက်အဲ့ဒီယူကောက်ပွဲတွေလောလန်တက်ရှိတော့ယူကောက်ပွဲရက်လက်တွေကိုအောက်တယ်ဖို့ရေးတော့ဒါထောက်ခံအပြေးသားမှာဖြစ်ပါတယ်။ကျွန်တော်မွန်ပြည်နယ်ကင်းပြည်နယ်ဘက်မှာ
ဟိုး
တွေကပို့တိုင်းတိုင်းရဲ့ဝင်ကြီးတွေရတာရှိပါတယ်။မွန်ပြည်နယ်ကင်းပြည်နယ်မှာမွန်ပြည်နယ်ပို့တိုင်းတိုင်းရဲ့
ဝင်ကြီးနေရာတွေပေါ့နော်ဟုတ်ကဲ့
။ဟုတ်ကဲ့ဟုတ်ကဲ့အဲဒီတိုင်းတိုင်းရဲ့ဝင်ကြီးဒီနေရာတွေကိုရောက်ရှင်းပြန်ရတာရှိပါတယ်။မွန်ပြည်နယ်ပို့တိုင်းတိုင်းရဲ့ဝင်ကြီးဘက်ကလည်းပဲဝင်ရောက်ရှင်းပြန်ရတာရှိတယ်။မွန်ပြည်နယ်ပို့တိုင်းတိုင်းရဲ့ဝင်ကြီးဘက်ကအမြဲတမ်းလည်းဝင်ပြိုင်တယ်ကျွန်တော်တို့တစားညားလည်းဟိုဝင်ပြိုင်တယ်နောက်တစ်ခါကျွန်တော်တို့ကြက်ခိုင်ရဲ့လည်းဝင်ပြိုင်တာပေါ့လေ။ဆိုတော့မွန်ပြည်နယ်မှာတော့ကျွန်တော်အမြင်မှာတော့ဒီပို့မြေသားအဖွဲ့ချုပ်ကပို့တိုင်းတိုင်းရဲ့ဝင်ကြီးဥက္ကွန်ရွှေသိမ်းပါလို့သူကတော့မွန်ပြည်နယ်ပို့စာတင်ပြည်မှုကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ပြီးတော့ကျေကျမကြီးစီခဲ့တဲ့ပို့အမျိုးသားစီနော့ဖလေဝဲရဲ့ကျမကြီးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်သူတို့ကတော့စစ်ပြေးနေတာပေါ့လေသုံးနည်းတူပဲကျင်းပြည်နယ်ပို့တိုင်းတိုင်းရဲ့ဝင်ကြီးဆိုရင်လည်းပဲအဲ့ဒီပို့အမျိုးသားစီနော့ဖလေဝဲကိုဒါတောင်းကျမပြေးခဲ့တဲ့ဒီလက်ရှိကျင်းပြည်နယ်ပို့တိုင်းတိုင်းရဲ့ခွန်တန်းပြည်တို့သူတို့ကတော့လည်းဒါကတော့လက်ရှိချိန်မှာတို့ဒါစစ်ပြေးနေတာပေါ့လေဒါကျွန်တော်တို့အနေနဲ့တော့နိုင်တယ်ရှုံးမယ်တော့အဲ့တော့မပြောတတ်ဘူးသူတို့အလားလာတော့ကောင်းတယ်။ကျွန်တော်တို့ဒီပို့ဒေတာတွေပေါ့ရှမ်းပြည်တောင်ပိုင်းမှာရှိတဲ့ပို့ကိုပိုင်ဥရှုခွင့်ရဒေတာမှာမော်ပြီးနေရှိနေပြီးတော့ဘိုးတိုင်းတွေမှာကျွန်တော်တို့ပို့မျိုးသားများကတော့လွတ်တော်တွေမှာပို့မျိုးသားမှုဝါဒတွေပြောနိုင်လို့ဆိုတော့ဒါအင်တိုက်အတိုက်ဆောင်ရွက်နေကြတာလို့ကျွန်တော်ဝန်ပတ်တာပြတာသိရတဲ့အကြောင်းပဲတင်ပြချင်